ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကစစ်ကောင်စီရဲ့နိုင်ငံတော်အစ်စစ်စင်ရေးဖြစ်တဲ့အောင်စရာစစ်စင်ရေးကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေရမှာမေလ26ရက်နေ့ကတော့ရင်ဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ
်ဒီတုံးတော်ယူရကွန်နာဖရားကုန်းမှာပေါ့နော်အဲဒီကအောင်စရာစစ်ကောင်ကစစ်ကောင်ထိုးလာတာစစ်ကောင်ထိုးလာတဲ့ဒီကနေကျွန်တော်တို့ဟိုဒီဟာ30ဒီဟာနေလောက်ခံတဲ့ကြားဒီနဘာကြီးတည်းနေရနေပြောအော်ဒီဆိုင်တိုက်ကြိုးရစ်ကြတယ်တိုက်ကြိုးရစ်ကမှာသူတို့ကပြန်လန်ဆင်းသွားတယ်လေအထမီတူးမလာနိုင်ဘူးအဲ့လောက်တော့အချိန်ကြီးတော့တိုက်ပွဲတော့နေတိုင်းနီးပါးလောက်ပြင်းထန်တယ်သူတို့ထိုးစစ်ကတော့ဆက်လုပ်တယ်ကျွန်တော်တို့ကလည်းခုခံတယ်တော်လန်တယ်အဲသူတို့အပြတ်ချင်းမလာပါဘောနော်အခုချိန်ကြီးတော့သူတို့ကထိုးတက်လာတော့မတွေ့ရဘူ
းဟုတ်တယ်ဟုတ်တယ
်ဟိုသူတို့ပေါ်လာအုပ်လို့ကောထပ်ဆက်နေပြီပေါ့နော်အဲ့ဒါကျွန်တော်တို့
ရောက်ရီမျိုးဘက်မှာတော့စစ်ကောင်စီရဲ့အရေးပါတဲ့ view ဟာစခန်းတွေကျသွားတဲ့အတွက်စစ်ကူပို့ဖို့အတွက်ဆိုပြီးဒူးကျုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကိုရိုင်ကုတ်ကဲကမော်လမြိုင်ဖန်အန်ကနေအောင်စရာစစ်စင်ရေးကိုလှုပ်ဆောင်ခဲ့ပါတယ်ဒီစစ်စင်ရေးဟာအင်အားအတော်များများတုံးထားသလိုစစ်လက်နဲ့တန်ချက်ကကားတွေကိုပါအသုံးပြုထားတာပါအဲ့ဒီလိုတုံးထားပေမဲ့ AB လ9ရက်နေ့ကစပြီးတက်လာတာဟာမြောက်ရီမျိုးဘက်ကိုအခုထိမတက်လာနိုင်သေးပါဘူးကော့ကရိတ်မျိုးတဲကိုတော့စစ်ကောင်စီဘက်ကလည်းပြန်လဲထိန်းချုပ်ကင်းလှည့်နေပြီမဲ့ပူပေါင်းတက်တီဘက်ကလည်းဝိုင်းထားတဲ့ပုံစံဖြစ်နေတယ်လို့ဆိုပါတယ်
။သူကတော့အခုလက်ရှိတော့သူတို့ကျွန်တော်စီကစုထွာပြေးလိုက်တော့သူတို့ကပြန်ရှိနေ။အဲ98နဲ့တူပေါ့နော်။အဲဟိုလက်ကင်းနေပါရေးရှိတယ်။အဲမျိုးတွေမှာသူတို့တက်နေတာတွေရှိတယ
်။မျိုးပြတ်တစ်ခုလိုဖြစ်နေတဲ့ကော့ကရိတ်မျိုးနယ်ထဲမှာတော့လူတွေနေထိုင်တာမရှိတဲ့အတွက်စစ်ကောင်စီဘက်ကလည်းဒေသခံတွေကိုအတင်းအကျပ်ရွာထဲပြန်လာဖို့ဖိအားပေးမှုတွေရှိနေတယ်လို့လည်းပြောပါတယ်
။အင်းဒီမရှိတဲ့လူတွေတော့ဘယ်လိုလုပ်မလဲ။ပြန်လာတော့ပြန်ပါ။နေပြာမှမရှိတော့ဘူး။မိုးလည်းကျပြီဆိုတော့အဆက်အသွယ်ညာနေတယ်လေ။အဲ့ဒီလည်းသူတို့ကဘာမှတောင်းဝန်မရှိနိုင်ဘူး။သူတို့ကမျိုးလည်းပြန်ဝင်နေရမယ်ဆိုအဲ့ဒါအမိတ်တော့ထုတ်ရတာ။အဲဒီလားအချင်းကြီးကသူတို့လည်းမယုံရဘူး။သူတို့ကအဓိကတော့မျိုးလည်းကိုပြန်နေခိုင်းတာ။လူသားတိုင်းနေနဲ့အတုံးတူတဲ့ပုံစံမျိုးတက်နေတယ်လေအာမပြန်ရင်ဟိုမိလောင်ဆုံးဆုံးသားတဲ့မိဘကိုတခြားလူပေးမယ်လို့ဟိုအိမ်ရှိရတာနဲ့မပြန်လာတဲ့လူကိုမိလောင်ဆုံးဆုံးသားတဲ့လူကိုတက်ပေးနေမယ်လို့အမျိုးမျိုးချင်းပြောမှာနာမို့အဖြစ်လေးရှိရအဓိကကတော့မျိုးကမျိုးပြည့်ပြီးဖြစ်သွားတော့သိုံစီကမ်းမရှိဘူးရုံးမရှိဘူးဒါကလူမျိုးဘဝအတွက်ကလူအပ်ချက်အချိန်ကလူအပ်ချက်ပဲဒိဋ္ဌာန်ဆိုင်ရောင်းနေတယ်မရှိမကြငယ်နဲ့ကြောင်းခွင့်ရတယ်ရှိကမ္ဘောဒီးယားရောက်တော့အဲအဲ့တော့ဒီຢာတွေလိုအပ်ချက်တွေဘာမှမဖြစ်ပြီးခွင့်နိုင်ရယ်မျိုးပေါ်မှာပြန်နေဖို့ဆိုတော့မဖြစ်နိုင်ဘူ
းအောင်စရာစစ်စင်ရေးကပူပေါင်းထားတဲ့စစ်ကြောင်းတွေကိုတော့ပူပေါင်းတက်တီဘက်ကတောင်ပိုင်းတိုင်း32ဗျူဟာကဦးဆောင်က KNL ကော်ပိုရာစစ်ကြောင်းကျက်တဲ့စစ်ကြောင်းဗီနွန်စစ်ကြောင်းတို့ကအဓိကတိုက်ခိုက်နေတယ်လို့အမှတ်38ဗျူဟာကကြားဗျူစစ်ကြောင်းနဲ့တခြားစစ်ကြောင်းတွေလည်းတိုက်ခိုက်နေတာကြောင့်စစ်ကောင်စီကနှစ်လနီးပါးကြာတဲ့အထိမြောက်ရီမြို့ကိုထိန်းချုပ်နိုင်တာမရှိသေးပါဘူး။ကော့ကရိတ်နဲ့မြောက်ရီခရိုင်အတွင်းကစစ်ကောင်စီရဲ့တပ်စခန်းအသီးသီးလည်းလက်လွတ်ဆုံးရှုံးခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ဖော်ပြောဆိုတာမရှိသေးတယ်လို့သတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင်။